လေဘရောင်းတောင်စုံစမ်းရေးကော်မရှင်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလေဘရောင်းတောင်တပိတ်စခန်းတွေကိုအင်အားသုံးဖြိုခွင်းရမှာအသုံးပြုခဲ့တဲ့လက်နက်တွေကိုစစ်ဆေးဖို့အတွက်သက်သေတွေစုဆောင်မယ်လို့ VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။အခုလိုအသုံးပြုတဲ့လက်နက်တွေကိုဓာတ်ခွဲစစ်ဆေးတဲ့အခါမှာနိုင်ငံခြားကပညာရှင်တွေရဲ့အကူအညီယူမယ်လို့လည်းဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရေးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါန်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒီသတင်းပြည့်စုံကတော့အဲ့ဒီသတင်းစာရှင်းလင်းပွဲကိုတက်ရောက်သတင်းယူခဲ့တဲ့ကိုအောင်ရေးမောင်မောင်ကဆက်ပြောပြမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။လေဘရွန်အောင်စီမံခန့်ရက်ဆိုင်ရေးတပိတ်စကန်တွေပေါ်အင်အားသုံးနှိမ်နင်းမှုတွေကိုသူ့အနေနဲ့စုံစမ်းဖော်ထုတ်သွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါန်ဆန်းစုကြည်ကပြောလိုက်ပါတယ်။လေဘရွန်အောင်ကျင်းနီစီမံခန့်ရက်သစ်မရက်သစ်ကိုစုံစမ်းရမယ့်ကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကရန်ကုန်တိုင်းဒေသကြီးလွှတ်တော်ထဲမှာဒီကနေ့ကြာသပတေးနေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်သူ့ကိုအခုလိုမေးခွန်းရခဲ့ပါတယ်
။ဟုတ်ကဲ့အနီကျွန်တော် VOA မြန်မာပိုင်းစီစဉ်အောင်ရမှာပါခင်ဗျ။အဓိကအချက်ကအန်ဒီကကပြောရတယ်ဗျာ။ဒီဒီတော့ဒီလောက်ခဲ့တဲ့ကိစ္စတွေပေါ်မှာအဓိအနေနဲ့စုံစမ်းစစ်ဆေးမယ်ပေါ့။အဲ့လိုစစ်ဆေးတဲ့အခါမှာအန်ဒီကဒီဘပညာရှင်တွေတုံးမယ်လို့ပြောပါတယ်ခင်ဗျာဖြေသွားတဲ့အချိန်မှာ။အဲ့လိုမျိုးတုံးမယ်ဆိုတဲ့အခါကျတော့အန်ဒီအနေနဲ့အဲ့ဒီဒီလောက်ဒီဖြစ်စဉ်လုံးကပေါ့နော်။အဲ့တက်တည်ပစ္စည်းတွေအန်ဒီတို့ကော်မရှင်အနေနဲ့ရထားပါသလားနံပါတ်1ချက်။နောက်ဒုတိယအချက်
ချက်ရထားပြီပါ။ဒီကိုလည်းဆက်ပြီးစုနေတာ
။ဟုတ်ကဲ့ပါခင်ဗျာ။ဒုတိယအချက်ကကျတော့အဲ့ဒီတို့ကဖြစ်သွားတဲ့တခင်ဖြစ်ဖြစ်ချင်းမှာပဲချက်ချင်းပဲ3နာရီကြာမှာအဲ့လိုပေါ့ချက်ချင်းရေဖြန်းပြီးတော့တက်တည်ဖြောက်တယ်ပေါ့လေပြောရပြ။အဲ့တော့အဲ့လိုမျိုးကျတော့စစ်စေးနေရမှာအနည်းတော့အခက်ခဲတယ်ပါလေရှိနေတာပါလေ။
ကျောင်းရတယ်ကျောင်းမှာကျွန်တော်ရပါပြီလားဖြစ်စီဖြစ်ပြီပါလေ။ဒါပြီးတော့ရနိုင်တော့ကျွန်တော်ဆွတ်ပါမယ်။ဒါပြီးတော့အဲ့ဒီအခုရှိတဲ့ဖြစ်စီတွေပေါ်မှာအခြေခံပြီးတော့တတ်နိုင်လို့များကျွန်တော်တို့ဟိုတက်တဲ့ဖောက်ဖောက်ရှာအောင်။ဒီဘက်ကိစ္စတွေကိုပြပပညာရှင်တွေကပြီးတော့ဆွတ်တာဖြစ်စီကိုစီစဉ်ထားပါလား။အဲ့တော့ဆိုရတဲ့ကတော့ဘာမှမပြောစီစဉ်မှာပေါ့ပေါ့။အဲ့တော့စီစဉ်လို့ရှိလို့ရှိရင်လည်းမျိုးမျိုးမျိုးတွေကို
ပြန်ပြီးထည့်တော့မှာပေါ့လို့ပါ။လေဘရွန်အောင်ကျင်းနီစီမံငင်းကိစ္စဟာစာချုပ်စာတမ်းနဲ့လုံဆောင်နေတဲ့အတွက်ဒီစာချုပ်တွေအတွက်တရားဥပဒေစိုးမိုးကြီးရဲ့သ
ဘောထားကိုပါလေးစာလိုက်နာဖို့လိုတဲ့အကြောင်းစွန်းစန်းစစ်ဆေးကော်မရှင်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြီးကပြောခဲ့ပါတယ်။ဒါကြောင့်မလို့ကျမတို့ဟာတရားဥပဒေစိုးမိုးရေးတဲ့ဟိုသဘောတရားကိုကျွန်တော်လက်လွတ်လို့မဖြစ်ပါဘူး။ဒီမှာအမြဲတမ်းပြောပါတယ်ကျမတို့နိုင်ငံ
ဟာတကယ်ကိုခိုင်မာတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ခြင်းလို့ရှိပြီ။တရားဥပဒေစိုးမိုးရေးဆိုတာမရှိလို့မဖြစ်ပါဘူး။လူတိ
ုင်းဟာတရားဥပဒေရဲ့အကျိုးကိုခံစားပိုင်ခွင့်ရှိပါတယ်။လက်ရှိစန္ဒပြသူတွေနဲ့ပတ်သက်လို့လေသူ့အနေနဲ့ဘာအတွက်စန္ဒပြနေလဲဆိုတာသိခဲ့ပါတယ်။အဲ့တော့ဘာအတွက်စန္ဒပြနေလဲဆိုတာသိလို့ရှိလို့ရှိရင်ဒီစန္ဒပြသူတွေရဲ့အဲလိုအပ်ချက်တွေစန္ဒပြသူတွေရဲ့သဘောထားတွေကိုနားလည်လို့ရှိလို့ရှိရင်ပို့ပြီးတော့အဆင်ပြေအောင်လုပ်နိုင်မှာပေါ့။အဲ့တော့အဲ့ဒီဟာကတော့အရေးကြီးပါတယ်။နောက်ပြီးတ
ော့ကျမတို့အနေနဲ့တော့ဘယ်လိုလဲဖြစ်ဖြစ်တရားဥပဒေစိုးမိုးရေးကိုဦးထိပ်ထားတဲ့ဦးထိပ်ထားမယ်ဒါပေမဲ
့လည်းနားလည်မှုနဲ့အားလုံးအဆင်ပြေရို့လေဒါကိုဦးကြည့်ပြီးတော့လုပ်တော့မှာပါကျင်းနီစီမံငင်းဟာဘယ်အစိုးရလက်ထက်ကလုပ်ခဲ့တဲ့လုပ်ငန်းမဲ့ဖြစ်ဖြစ်ပြည်သူပြည်သားတွေအားလုံးမှာတာဝန်ရှိတယ်လို့မှတ်ယူရမယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်ကျမအမြင်မှာတော့ကျမတို့နိုင်ငံရဲ့ကိစ္စတွေကိုကျမနဲ့မဆိုင်ဘူးဆိုတော့ဘယ်လိုမှမဖြစ်ဘူးဒီလိုစိတ်ထဲမှာမထားပါဘူးနိုင်ငံနဲ့ဆိုင်တဲ့ကိစ္စအားလုံးကကျမနဲ့ဆိုင်ပါတယ်နိုင်ငံနဲ့ကိစ္စကိုဆိုင်တဲ့ကိစ္စဟာနိုင်ငံသူနိုင်ငံသားတွေအားလုံးကလည်းကိုယ်နဲ့ဆိုင်ရဲဆိုတဲ့စိတ်ကြတယ်ခါနေကြပါလက်ရှိလက်ဘရွန်အောင်ဂျင်းနီစီမံငင်းဟာတရုတ်နိုင်ငံဝမ်ပေါင်ကော်မတီနဲ့စစ်တပ်ပိုင်းဥပိုင်စီးပွားရေးလုပ်ငန်းတို့နှစ်ထောင်တဆယ်ခုနှစ်ကသဘောတူဆောင်ရွက်နေတဲ့အမေရိကန်ဒေါ်လာတန်းထောင်ချီတဲ့စီမံငင်းတစ်ခုဖြစ်ပါတယ်အခုလိုလက်ဘရွန်အောင်ကိစ္စမှာအာဏာပိုင်တွေကတန်္ဃာတော်တွေနဲ့လူထုကိုအင်အားသုံးနှိမ့်နှင်းခဲ့တာအကြောင်းဖြစ်ပေါ်နေတဲ့ဒီမိုကရေစီလမ်းကြောင်းတွေနောက်ကျောင်းပြန်လှည့်သွားနိုင်တဲ့လားဆိုတာနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ကဒီကနေ့ရှင်းလင်းပွဲမှာအခုလိုပြောပါသေးတယ်။
ကြောင်ကြံပြန့်တိုင်းရဲ့ကိစ္စကြီးတော့ပါရရဲ့လက်ထက်မှာရှိပြီ။ဒီနိုင်ငံကနိုင်ငံလူနိုင်ငံသားအားလုံးရဲ့လက်ထက်မှာရှိပါတယ်။
လေဘရွန်အောင်ကဖြစ်ခဲ့တဲ့ကိစ္စတွေမှာဘာတွေဖြစ်ခဲ့တယ်ဆိုတာဘသူတွေကကျူးလွန်ခဲ့တယ်ဆိုတာကိုတသက်တည်းမရှိဘဲပြောနေတာထက်ကော်မရှင်ကသေးချာစွာစုံစမ်းဖော်ထုတ်ပြီးတသက်တည်းတွေရပြီးမှပြောဆိုတာဟာပိုပြီးတင့်တော်လိမ့်မယ်လို့